1985ခုနှစ်ကဆရာဝန်ဘွဲ့ရရှိပြီးတဲ့နောက်ကလောင်ကူပဲဒီဇိုင်းမမဲ့ဆွဲကင်လာခဲ့တဲ့ဆရာဖင်မြင့်ဟာဒီကနေ့မြန်မာစာပေလောကမှာသုတရောရတပါဆွဲဆောင်ပိုင်နိုင်ထင်ရှားတဲ့စာပေပညာရှင်တစ်ဦးဖြစ်ပါတယ်။ငယ်စဉ်ကတည်းကစာပေဖတ်ရှုမှုစာပေရေးသားမှုတွေကိုအထူးခုံပင်ဝါသနာထုံခဲ့တဲ့ဆရာဖင်မြင့်ကစီရိုအကင်ရဲ့ဆရာဝန်ဖြစ်ကနေကလောင်ကင်ရဲ့စာရေးဆရာအဖြစ်စာပေခီးလန်းကိုရွေးချယ်ရှောက်လန်းဖို့စိတ်ပိုင်းဖြတ်ခဲ့ဖို့အကြောင်းဒီလိုစပြောပြပါရယ်
။ဆယ်တန်းအောင်တော့ဆေးကျောင်းတွေ့တယ်။သူတို့ဆေးပညာဘလောက်ဝါသနာပါသလဲမပါဘူးလေ။ဖို့ပါသလဲကိုစိတ်အများကြီးတော့ပြပြဝဝမသိဘူး။စိတ်ဝင်စားတယ်လို့မဝင်စားတယ်လို့ရှိတယ်။အချိန်ထဲမှာတခြားဝင်စားတာကြီးလည်းရှိတယ်။တခြားဝင်စားတဲ့အချိန်မှာအဲဒီစာဖတ်တယ်လို့ပေါ့ဗျာ။စာဥစားတယ်။စိတ်ဝင်စားတော့ဆေးစာအပြင်တခြားစာတွေလည်းသွားဖတ်တော့ပေါ့။ဖတ်တဲ့အခါကျတော့ကျွန်တော်စောစောပြောခဲ့သူဘာသာရေးပေါင်းစုံစိတ်ဝင်စားတဲ့အခါကျတော့ကျွန်တော်အာယုံတွေကတခြားဘက်တွေလည်းပြန်ထွက်ကြတာ။ပြန်ထွက်တော့ကျွန်တော်ဆေးပညာနယ်ပယ်ထဲမှာဒီကဲဘဝကိုကျွန်တော်ထုတ်နိုင်ပြီးတော့မနေနိုင်ဘူးမနေနိုင်တဲ့ကြောင့်အပြင်ဘက်ရောက်လာကျွန်တော်ဒီထဲမှာတော့စားပီးနေဆိုတော့ဘယ်ပါသာရဘယ်ဆန္ဒရကိုမဆိုသွားလို့လာလို့ရတယ်လို့ကျွန်တော်မြင်တယ်နေတဲ့ကြောင့်မလို့ဒီဘက်ကိုနောက်ဆုံးတော့ဖေးပြောင်းပြီးရောက်လာတာပဲ
1984ခုနှစ်လောက်ကစလို့ဘာသာပြန်စားပီးတွေရေးသားပြီးထင်ပေါ်တဲ့စာရေးဆရာတူအဖြစ်စာဖက်ပရိသတ်ရဲ့စတဲ့အတိမတ်ပြုခံလာခဲ့ရတဲ့စာပီးဘဝဖြစ်တတ်မှုကနဦးခြေလန်းတချို့ကတော့ဒီလိုပါ
ကျွန်တော်ကကျောင်းသက်နေတုန်းကကျွန်တော်ဝါသနာပွားတော့ကျွန်တော်ဆိုင်ရတဲ့ကများပထမကျွန်တော်ဘာသာပြန်ဝိတ္ထုတွေရေးတယ်ဗျအမေရိကန်ဆိုင်ဆရာအဘာဟီလီရေးတဲ့ The Final Diagnosis ဆိုတဲ့ဝိတ္ထုကိုကျွန်တော်ဆေးရုံကိုဆွဲနေမှာတဲ့ဘာသာပြန်တွေကအဲဒီအချိန်ကစာပေလောက်ကစာအုပ်တက်ကြထုတ်တယ်ထုတ်တော့အဲဒီစာအုပ်ဘာသာပြန်လေးနဲ့နည်းနည်းပါးပါးသိတယ်နောက်တစ်ခါကျတော့ရုရှားဆိုင်ဆရာအန်တွန်ချက်ခော့ဖ်ရဲ့ What Number 6အဲဒါကိုလူနာကောင်မှတ်ချက်ဆိုတဲ့နာမည်နဲ့ဘာသာပြန်တယ်အဲဒီကနေဒီစာအုပ်ကလေးကိုဒီမှာတူတဲ့လူတွေရှိပါတယ်။ရှိတော့ကျွန်တော်အစပိုင်းမှာဘာသာပြန်စာရေးဆရာအနေနဲ့စာပြီးတော့စာပြင်နေတဲ့ရောက်တဲ့ပုံပဲ
။ဆရာဖင်မြင့်ဟာဒီကနေ့2021ခုနှစ်ဇွန်လအထိစာအုပ်ပေါင်း42အုပ်ရေးသားခဲ့ပြီးဖြစ်ပါတယ်။လူနာဆောင်အမှတ်6ဆေးယုံဘဝတ္တနာရတ္တစာများဒေးကာနေဂျီဘေဘီလုံမှအချမ်းသာဆုံးပုဂ္ဂိုလ်နှလုံးသားအာဟာရရတ္တစာများအုံနောက်တွင်ရင်းနှီးမြှုပ်နှံမှာစသဖြင့်ဆရာဖင်မြင့်ရေးသားခဲ့တဲ့စာအုပ်တိုင်းလူလူဟာထင်ရှားပါတယ်။လူသောကုန်ပစ္စည်းရောင်းဝယ်သူများနဲ့အခြားဝတ္ထုတို့များစာအုပ်နဲ့1995ခုနှစ်မှာအမျိုးသားစာပေဝတ္ထုတို့ပေါင်းချုပ်စာပေစုကိုရရှိခဲ့တယ်လို့သုဒ္ဓဆွေစုံစာပေစုရွှေအမျိုးတွေစာပေစုတွေကိုလည်းချီးမြှင့်ခံခဲ့ရပါတယ်။စာအုပ်တွေကိုအရေးအတွက်များများထုတ်ဝေနိုင်ဖို့အတွက်တပုတ်စုတပုတ်တအုပ်စုတအုပ်ဆိုသလိုအရေးအသွေးကိုဦးစားပေးပြီးအချိန်ယူရေးသားလေ့ရှိတဲ့ဆရာဖင်မြင့်ကဘာသာပြန်ဆိုမှာအထူးအလေးပြုလိုက်နာတဲ့အချက်တွေကိုအခုလို့ထောက်ပြပါရစေ
။ဘာသာပြန်လာတော့ကိုယ်ဖတ်ချူကြည့်ပြီးတော့တကယ်နှိမ့်ချိုက်ချိုက်ဖြစ်တဲ့စာမျိုးကိုပြန်သိမယ်။နှိမ့်ချိုက်ချိုက်ဖြစ်မယ်။ပြည့်ပြည့်ဝဝနားလည်တယ်လို့ကိုယ်ဘာသာကိုယုံကြည်တယ်။အဲဒီစာမျိုးကိုပြန်သိတာပေါ့ဗျာ။နည်းနည်းသဝေးသဝါစံတော်ဝါနဲ့ဟာမျိုးဆိုရင်တော့မပြန်နဲ့ပေါ့နော်။အဲနားလည်ပါလည်ရှိရဆိုတော့ပြန်ပါ။ပြန်တဲ့ဆံမှာတော့ language နဲ့ပတ်သက်ရင်တော့သတိထားရတာရှိတာပေါ့ဗျာ။ကျွန်တော်တို့ကပမာဏီဆိုတော့အင်္ဂလိပ်စာကိုပဗီခတဲ့မှာနားလေတယ်ဟိုထင်မလို့တိတ်ွယ်ဆောက်ဆိုးတဲ့နိုင်ငံလေးတွေနဲ့ရှိသေးတဲ့ခါကျတော့သတိထားဖို့တူတာပေါ့ဗျာတချို့စကားလုံးလေးတွေကသေချာအောင်ပြီးတာနေပါလေရှာဖို့အဲ့ဒါလေးလုပ်နေတယ်လို့မြင်တယ်ပြီးတဲ့နောက်ပမာလို့ရေးတဲ့ခါမှာတော့ကိုစာကိုဟိုပို့ပမာလူမျိုးကဖတ်ကြည့်တဲ့ခါမှာအဲ့ဒီလူနားလေပွားနေချို့ပေါ့ဗျာရောရှိရှိပို့ပို့ပေါ့နော်အဲ့တော့ဟိုအခုပြောနေတဲ့သတိရကတော့ဆရာစောကြီးပြောတဲ့စကားတခုကျွန်တော်မှတ်မိရရှိရပါဘာသာပြန်တဲ့နည်းပတ်သက်ပြီးတော့ဆန်စိုးကြီးကပြောတယ်လို့ဆိုဘာသာပြန်တဲ့ခါမှာတဲ့ကျွန်တော်မှတ်မိတဲ့အတိုင်းပြောလို့ဆိုလို့ရှိရင်သူ့လူမျိုးစာရေးဆရာကသူ့လူမျိုးစာဖတ်သူစိတ်ထဲနားထဲမှာဒီအောင်ကြားအောင်ဖြစ်လာရေးထားတယ်ပေါ့ဗျာသူ့လူမျိုးဥမာအင်္ဂလိပ်စာရေးဆရာကရေးထားတဲ့စာတစ်ပုဒ်ကိုအင်္ဂလိပ်ကျော်ကဖတ်ကြည့်တဲ့ခါမှာသူ့မျက်စိထဲနားထဲမှာမြင်ရကြားရတဲ့ခါပေါ့နော်အဲ့ဒီလိုဖြစ်တဲ့ကဲဆိုကိုဘာသာပြန်တဲ့သူကလည်းကိုလူမျိုးပရိသတ်နားရဲမျက်စိထဲမှာမြင်ရောကြားရောဖြစ်လာအောင်အရေးနိုင်လို့လုပ်တယ်ဆိုတဲ့အကြောင်းလေးသူပြောလို့ရှိတယ်အဲ့ဒီတော့ပြောလို့ရှိတယ်ဆိုချင်တာအတိတ်ပဲအနစ်ပါပါပေါ့ဗျာအဲ့ဒီဥစ္စာကိုပြည့်ပြည့်ဝဝမှန်မှန်ကန်ကန်ပါဖို့ပေါ့ကိုလူမျိုးပရိသတ်ကနားလဲသလိုကိုလူမျိုးပရိသတ်ကလည်းကိုပြန်ပေးလိုက်တဲ့အခါမှာကိုမူရင်းစာရေးသူကမြင်စေချင်ကြားစေချင်တဲ့ဟာကိုပြန်မြင်ရကြားအောင်သူကရေးပေးနိုင်လို့လုပ်တယ်ဆိုတော့သူပြောတာပါ
ဆရာဖင်မြင့်ဟာကိုယ်တိုင်စာပေဖတ်ရှုမှုကိုခုံမင်းတယ်လို့ပဲလူငယ်တွေကိုလည်းစာများများဖတ်ကြဖို့သူရေးသားတဲ့စာပေတွေထဲကရောစာပေဟောပြောပွဲတွေနဲ့စာဖတ်ပရိသတ်တွေနဲ့တွေ့ဆုံတဲ့ခါတွေမှာပါအမြဲအားပေးတိုက်တွန်းလို့ရှိပါတယ်လူသားတွေဘာကြောင့်စာဖတ်တဲ့လဲ ဘလို့စားပေးတဲ့ရွေးချယ်ဖတ်ရှုတင်တယ်လဲဆိုတာရင်းနဲ့ပတ်သက်လို့ဆရာဖင်မြစ်ကဒီလိုအလေးထားပြောပြပါတယ
်ကျွန်တော်တို့စာရေးဆရာနေနဲ့စိတ်ဝင်စားတဲ့ကျွန်တော်တို့စာအုပ်စာရမ်းနေနဲ့ပတ်သက်ပြီးစိတ်ဝင်စားတဲ့လူတွေတွေ့ရင်တော့ကျွန်တော်စာဖတ်ဖို့ပဲတိုက်တော့ပါတယ်စာဖတ်ချင်တဲ့ညီညာပြောဝါစီတယ်လူဘဝမှာဘဝကိုဉာဏ်ပညာအမျိုးမျိုးရှိရှိနဲ့ကျေးဇူးလုပ်ကင်ဆောင်ရွက်နေနိုင်တယ်စာဖတ်တဲ့ကြောင့်အသိပညာပိုရှိတဲ့လူတွေပြီးဒီဘဝကြီးကိုပို့ပြီးတော့အောင်မြင်နေဖြတ်သန်းနိုင်တယ်ဒါကြောင့်မို့လို့စာဖတ်ချက်ပါစာဖတ်ကဘယ်ဟာကိုရွေးဖတ်မလဲဆိုတဲ့အကြောင်းကလည်းတော်တော်ကျဝင်တယ်တယောက်ချင်းစီတို့ရွေးချယ်ရတဲ့ဟာတွေကတော့ရှိပါတယ်လူသားတယောက်အနေနဲ့ဉာဏ်အမြင်မင်းပေါ့နော်လူဘဝဆိုင်ရာပညာအမြင်ရဖို့အတွက်ဖတ်ရတဲ့စာတွေရှိတယ်ကိုယ်လုံးမဲ့ခိုင်မဲ့လုံမန်းနေပေမှာကျွန်းကျွန်းကျင်ကျင်နှစ်နှစ်ဆက်ဆက်ဖျောက်ဖတ်ရမယ်စာအုပ်စာရမ်းလို့လည်းရှိတယ်ကအဲ့တော့ကလူအကြောင်းလူတွေရဲ့အဖြစ်အနေတွေအကြောင်းလူတွေရဲ့စိတ်ဓာတ်တွေလူတွေရဲ့ဇယိုက်သဘာဝတွေအဲ့ဒီအကြောင်းတွေသိအောင်ဆိုတော့ယတ္တစာပေဝတ္ထုကြီးတွေဒါမှမဟုတ်စိတ်ပညာစာအုပ်စာရမ်းတွေသဖြင့်ဒီမှုဆက်ဆံရေးဆရာစာအုပ်တွေအဲ့ဒါမျိုးတွေဖတ်ရင်လူအကြောင်းပြီးရောပေါ့နော်ကိုယ့်ကိုယ်ကိုယ်လည်းပြန်စဉ်းစားရင်သုံးသပ်ရင်ငါကဘယ်လိုလူပဲဆိုတာမျိုးသဘောပေါက်မယ်ဆိုတော့လူတစ်ယောက်ကကိုယ့်ကိုယ်ကိုယ်သိဖို့လိုတယ်သူတဘာကိုလည်းသိဖို့လိုတယ်တခြားလူတွေလည်းသိဖို့လိုတယ်အဲ့ဒါဆိုရင်တော့လူမှုဆက်ဆံရေးမှာအဆင်ပြေပဲချုံးတယ်လူမှုဆက်ဆံရေးအဆင်မပြေလို့ဖြစ်တဲ့ပြဿနာတွေလည်းဒီမှာဖြစ်စရာအကြောင်းမရှိဘူးဒါမှမဟုတ်လူအကြောင်းသိအောင်ဆိုလို့ရှိရင်တော့စာကောင်းပြီကောင်းပေါ့ဗျာဝိထုသက်သက်စာပြေကောင်းနေဖတ်တာကြီးကျိုးပြီပဲလို့ကျွန်တော်မြင်တယ်နောက်တစ်ခုကလူပြီးပမာဏနဲ့စာအုပ်စာရမ်းတွေအများကြီးရှိတယ်အများကြီးရှိတော့ရှိသမျှစာအုပ်တွေလည်းဖတ်မနေနိုင်ဘူးနောက်ကောင်းတယ်ဆိုတဲ့စာအုပ်တွေလိုက်ဖတ်မှဆိုရင်တော့မကုန်ဆိုတဲ့အကြောင်းမလို့စာဖတ်လို့ရှိရင်တော့တမင်တကာစာအုပ်ကိုရွေးချယ်ပြီးဖတ်မှဆိုရင်တော့ကိုယ်နဲ့သက်ဆိုင်တဲ့သောစာရမျိုးအဓိကရေးချယ်ပြီးဖတ်တာကောင်းတယ်လို့ကျွန်တော်ပြောတယ်။ဥပမာဆရာဝန်ဆိုလို့ရှိရင်ဘဝအတွက်နဲ့ပတ်သက်တဲ့သောစာရံဖတ်တယ်လို့တစ်ချိန်ထဲမှာသိပညာနဲ့ပတ်သက်တဲ့ကိုယ့်ရဲ့အသိပညာပြေဝနေအောင်ပို့ပြီးတော့တိုးပွားနေအောင်ပဲသိပညာနဲ့ပတ်သက်တဲ့သောစာရမျိုးတွေဖတ်နေတဲ့အင်ဂျင်နီယာလည်းထုံးနေကြအောင်ပဲဘုံတွေစီးပွားရေးသမားဆိုရင်လည်းပဲစီးပွားရေးလောကနဲ့ပတ်သက်တဲ့သောစာရမျိုးတွေဖတ်နေကြရင်စီးပွားရေးနယ်ပယ်မှာပို့ပြီးတော့အမြင်ကျဲတဲ့စီးပွားရေးသမားကောင်ဖြစ်နိုင်တယ်။အဲလိုပဲနိုင်ငံရေးသမားဆိုလို့ရှိရင်လည်းပဲနိုင်ငံရေးနဲ့ပတ်သက်တဲ့စာအုပ်စာရမ်းတွေပေါ်ကနိုင်ငံရေးသွေးခေါ်တို့နိုင်ငံရေးသမိုင်းတို့အထုပ်ပတ်တီတို့နိုင်ငံရေးမိန့်ငုံတို့ဆိုမိန့်တို့စသဖြင့်အဲ့လိုဟာတွေဖတ်ချင်းရှုချင်းအပြင်စကားနိုင်ငံရေးသမားတွေတက်ပို့ပြီးတော့ကျွမ်းကျွမ်းကျင်ကျင်ဖတ်ပနနဲ့ရှိတဲ့ပုံကိုဖြစ်နိုင်တယ်ပေါ့ဗျာ
သင်ရှားတဲ့စာရေးဆရာဦးဖေမြင့်ရဲ့တွေးမြင်တွေကိုကောက်နှုတ်ပြန်ပြခဲ့တာပါကုဒ္ဒဘသူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရနာကြွပြပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။